ညညသောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UN နဲ့ဒီမဟာမိတ်ပါတီတွေနဲ့ဒီနေ့ဆွေးနွေးပွဲမှာဘယ်အချက်တွေကိုများအဓိကထားဆွေးနွေးကြလဲရှင
်အဓိကဆွေးနွေးတာကတော့အချက်ကြီး၃ချက်ရှိပါတယ်ပထမတစ်ချက်က2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြုပြင်ဖို့သို့မဟုတ်အသစ်ရေးဆွဲဖို့ညီညာရေးဆွေးနွေးပွဲကနေတဆင့်နိုင်ငံရေးဆွေးနွေးပွဲတွေပေါ်ပေါက်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြဖို့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲပေါ်ပေါက်လာပြီဆိုလို့ရှိရင်ပြည်မှာနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်တကယ်အလုပ်ဖြစ်နိုင်မဲ့အားလုံးဘုံသဘောတူညီချက်ဆိုင်ရာအမြင်သဘောထားရှိချက်တာပါဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ကိုဘယ်လိုလုပ်ကြမလဲပေါ့ဒါဖက်ဒရယ်မျိုးကိုကျွန်တော်လုပ်ကြမလဲဆိုတာကိုအဓိကဝိုင်းဆွေးနွေးကြတာပါ
ဒီဆွေးနွေးပွဲမှာဒီတိုင်းသားရဲ့တောင်းဆိုနေတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ဖော်ဆောင်ရေးအတွက်ကိုဘယ်လိုအချက်တွေနဲ့များဆရာတို့ဆွေးနွေးခဲ့ကြလဲဒီဖက်ဒရယ်ပြည်ထောင်စုဖော်ဆောင်ရေးအတွက်မှာတက်ရောက်လာတဲ့တိုင်းသားပါတီတွေရဲ့သဘောထားဘယ်လိုရှိလဲရှင
်ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ကိုတိုင်းသားပါတီတွေကမကကျွန်တော်တို့ရဲ့မိဖက်ဖွဲ့စည်းဝင်နိုင်ငံရေးပါတီဖွဲ့စည်းအားလုံးကို CS ကိုဖွဲ့စည်းအားလုံးကပါသဘောတူညီကြပါတယ်ဒါပေမဲ့ဘယ်လိုဖက်ဒရယ်ပြည်ထောင်စုမျိုးဖြစ်တယ်ဖြစ်တဲ့လေဆိုတာကတော့ဆက်လက်ပြီးဆွေးနွေးသွားဖို့ရှိပါတယ
်ဒီနိုင်ငံရေးဆွေးနွေးပွဲတွေသွားနိုင်ဖို့အတွက်ကိုထဲသွင်းဆွေးနွေးမှုမှာဒီနေ့ဘယ်လိုမျိုးတွေဆွေးနွေးခဲ့ကြလဲဒီ၃ရက်ကြာကျင်းပမဲ့ဆွေးနွေးပွဲရနေပြီးတော့မှအပြေရှားမှုတွေဖြစ်လာနိုင်မလားဆရာတို့အနေနဲ့ရောသုံးသက်ချက်ပြောပြပါအောင်ရှင
်ကျွန်တော်တို့ညွှန်မှန်းထားတာကတော့အခုလက်ရှိနိုင်ငံရေးအခင်းအကျင်းရဆိုရင်ဘက်ကတော့နှစ်ဖက်လောက်ကွဲသွားတာပေါ့နော်ပြည်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုလိုလားတဲ့ဘက်တစ်ဖက်နဲ့ဘိုးချုပ်ကိုင်မှုကိုရှော့ချရေးအဲ့လောက်ရှော့ချရုံနဲ့ဒါဟာလဲဖက်ဒရယ်ဆန်ပါတယ်လို့လက်ခံတဲ့နိုင်ငံအများစုတရပေါ်ပေါက်နေတာပေါ့နော်အဲ့တော့ကျွန်တော်တို့ဘက်ကတော့ပြည်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ကိုပဲအားလုံးကအာဒီတရှိကြတယ်တူညီတဲ့ဘုံသဘောတူညီချက်ရနေကြတယ်လို့ဒါလောက်တော့ကျွန်တော်သုံးသပ်လို့ရပါတယ
်ဒီ UN နဲ့ဒီမဟာမိတ်ပါတီတွေရောနောက်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောတက်ရောက်ကြတာရှိရဲ့ရှင်တို့ရဲ့သဘောထားတွေအခြေအနေရောလက်ရှိငြိမ်းချမ်းရေးအပါအဝင်ဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုရောဘယ်လိုမျိုးသုံးသပ်ဆွေးနွေးမှုတွေရှိခဲ့လဲရှင
်ပြည်ကရဲစဲရေးလက်မှတ်ချုပ်ဆိုတဲ့ကိစ္စနဲ့ပဲဖြစ်ဖြစ်အမြင်သဘောထားလေးနှစ်ခုကတော့နည်းနည်းအသွင်မတူတာတွေ့ရပါတယ်တစ်ခုက UNSC သူကတော့ပြီးခဲ့တဲ့ပြည်ထောင်စုနဲ့ဆွေးနွေးပွဲမှာလည်းပဲလက်မှတ်ရေးထိုးခဲ့ခြင်းမရှိဘူးလက်မှတ်ရေးမထိုးဘူးဆိုတာလည်းသူတို့အနေနဲ့ဖိတ်ကြားခြင်းမခံရဘူးပေါ့နော်အဲ့ဒါကို UNSC ကလည်းသူ့ရဲ့အမြင်သဘောထားကိုတင်ပြတယ်တခါ KNU နဲ့ RCSS သူတို့ကတော့ပြည်ထောင်စုနဲ့ဆွေးနွေးပွဲမှာလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့အစည်းတွေဖြစ်တော့သူတို့ကလည်းလက်မှတ်ရေးထိုးလိုက်တာဟာချင်း NC ပေါ်ပေါက်ရေးဘယ်သူတို့အနေနဲ့ယုံကြည်တယ် NCU ပေါ်ပေါက်ကိုအတွက်တွန်းအားတစ်ခုဖြစ်တယ်အဲ့လိုယုံကြည်လို့သူတို့ထိုးခဲ့ပါတယ်ပေါ့အမြင်လေးတော့နည်းနည်းကွဲပြားနေတာရှိပါတယ်ဒါပေမဲ့ညှိနှိုင်းလို့မရနိုင်စရာတော့မရှိပါဘူ
းဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်ကိုဆွေးနွေးသွားမယ်ဆိုဖွဲ့စည်းပုံပြင်ဆင်ရေးမှာအသက်ပြန်လည်ရေးဆွဲနိုင်ဖို့အတွက်ကိုတောင်းဆိုသွားမှာလားဘလို့ချက်တွေနဲ့များဆွေးနွေးသွားမလဲရှင်
တကယ်လို့အသက်ပြန်လဲရေးဆွဲမယ်ဆိုလို့ရှိရင်တော့ပို့ပြီးအချိန်တိုတောင်းမယ်သဘောတူညီတဲ့လူဆန္ဒပြုတဲ့လူပို့များတယ်ဒါပေမဲ့တစ်ဖက်မှာလည်းပဲပြတ်တော်တဲ့ရောက်နေတဲ့တချို့နိုင်ငံရေးပါတီတွေလည်းရှိတဲ့ခါကျတော့သူတို့ကကျတော့လည်းပြတ်တော်လမ်းကြောင်းတွေသွားကျင်တာပေါ့နော်ပြန်လဲပြုပြင်ကြောင်းလဲဖို့ပဲသူတို့ကလိုအပ်တာပေါ့နော်ပြုပြင်ကြောင်းလဲမယ်ဆိုလို့ရှိရင်ပြင်ဆင်မယ်ဆိုလို့ရှိရင်ရာခိုင်နှုန်း90ကျော်ပြုပြင်ကြောင်းလဲမယ်ဆိုရင်တော့လည်းအားလုံးကလက်ခံပါတယ်ဒါပေမဲ့အချိန်ကိုငဲ့ညာတဲ့အနေနဲ့ကျွန်တော်အမြန်ဆုံးဖြစ်နိုင်သွားတော့အသက်ပြန်လဲရေးဆွဲတာပို့ပြီးအချိန်တိုမယ်ပို့ပြီးအလုပ်ဖြစ်နိုင်မယ်အဓိကကျွန်တော်ဆိုလိုချင်တာကတော့နိုင်ငံရေးဆွေးနွေးပွဲတွေပေါ်ပေါက်အောင်ဝိုင်းဝန်းကြိုးပမ်းကြရမယ်နိုင်ငံရေးဆွေးနွေးပွဲကနေထွက်ပေါ်လာတဲ့ရလဒ်ကိုအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအသက်တရက်ကိုချွတ်တော့အတည်ပြုချက်နဲ့ပြန်လဲရေးဆွဲဖို့ပဲဖြစ်ပါတယ
်ဆရာတို့အနေနဲ့ဘယ်လိုချက်တွေအများထုတ်ပြန်နိုင်ဖို့အတွက်ဆွေးနွေးသွားမလဲနောက်ပြီးတော့ဒီမှာတိုင်းသားအားလုံးကိုကိုစားပြုနိုင်မယ်ဘယ်ချက်တွေအများဆွေးနွေးသွားဖို့ပြင်ဆင်ထားလဲရှင
်ပြန်မှန်ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ဖို့အတွက်ကြတော့ဖွဲ့စည်းပုံအခြေခံဥပဒေအသက်ပြန်လဲရေးဆွဲမှဖြစ်မယ်ဖွဲ့စည်းပုံအခြေခံကိုမပြင်ဘဲနဲ့ကတော့ငြင်းချင်ရမှာမဟုတ်ဘူးတောင်းသားတွေတောင်းဆိုနေတဲ့ဒီမိုကရေစီပညာရေးစနစ်ကိုရောက်ဖို့ဆိုတာဟာလည်းပဲဒါတိုင်းသားတွေအားလုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တယ်။အဲ့ဒီပညာရေးစနစ်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်ထုတ်ပြန်သွားနိုင်အောင်ကြိုးပမ်းမယ်ပေါ့နော်။စိုးစိုးကပြောတဲ့ငြိမ်းချမ်းရေး၊ခြေကံမှုတွေကျင့်သိရေး၊နိုင်ငံရေးဆွေးနွေးပွဲပေါ်ပေါက်ရေးပြီးတော့တခါတောင်းသားတွေအခုကြိုးပမ်းနေတဲ့ဒီမိုကရေစီပညာရေးပေါ်ပေါက်ရေးအစရှိတဲ့ကိစ္စတွေကတော့အဓိကထားပြီးကျွန်တော်ထုတ်ပြန်သွားဖို့လုံးပန်းတဲ့အထက်မှာပါပါတယ်ခင်ဗျ။